မြန်မာနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးတိုးတက်လာတဲ့အပေါ်ကြိုးဆိုပေမဲ့လူမျိုးရေးနဲ့ဘာသာရေးပဋိပက္ခတွေဆက်ပြီးတော့ရှိနေတဲ့အပေါ်မှာစိုးရိမ်နေလို့ G8 ဆက်မှုအင်အားကြီးရှင်းနိုင်ငံကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့အတွက်မြန်မာအစိုးရရဲ့ကမ်းလှမ်းဖိတ်ခေါ်မှုအပေါ်မှာ G8 နိုင်ငံသားရဲ့ဝင်ကြီးတွေလက်ခံစဉ်းစားတဲ့အကြောင်းနဲ့လိုအပ်တဲ့အကူအညီတွေပေးသွားဖို့အဆင်သင့်ရှိတဲ့အကြောင်းကိုလည်းညီလာခံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲထဲမှာအင်ရှင်ဗြိတိန်နိုင်ငံသားရဲ့ဝင်ကြီးဝီလျံဖိတ်ကပြောခဲ့ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းမှုရှိဖို့နဲ့အမျိုးသားပြန်လည်တည်မြဲရေးဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုလည်း G8 နိုင်ငံသားရဲ့ဝင်ကြီးတွေကအလေးပေးပြောလိုတဲ့အကြောင်းကိုလည်း Mr. Hague ကပြောကြားသွားခဲ့ပါတယ်။ G8 နိုင်ငံသားရဲ့ဝင်ကြီးတွေဆွေးနွေးပွဲအပြီးမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာဖို့တရားဥပဒေစိုးမိုးဖို့နဲ့လူ့အခွင့်အရေးအခြေအနေတိုးတက်ဖို့အတွက်သက်ဆိုင်သူတွေအားလုံးရဲ့ပံ့ပိုးမှုနဲ့အစိုးရရဲ့ဆောင်ရွက်ချက်တွေကိုကျေညက်တယ်လို့ပြောကြားထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုအားလုံးရပ်သွားဖို့လူနည်းစုတွေရဲ့ရပိုင်ခွင့်တွေကိုလေးစားလိုက်နာဖို့နဲ့အားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့အတွက်ကိုလည်းနောက်ထပ်ဆောင်ရွက်သွားဖို့အတွက်စမှုအင်အားကြီးရှင်းနိုင်ငံကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာရှိနေသေးတဲ့ဒီအရေးကြီးတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းတဲ့နေရာမှာကူညီသွားဖို့အခိုင်အမာရည်ရွယ်ထားကြောင်းနဲ့သူတို့ပေးတဲ့ကူညီထောက်ပံ့မှုတွေကိုလိုအပ်နေတဲ့သူတွေရဲ့လက်ထဲကိုတကယ်ရအောင်လို့တခြားအလှရှင်တွေနဲ့အနီးကပ်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အလားအလာကောင်းတွေရှိတာကိုကြိုဆိုတဲ့တစ်ချိန်တည်းမှာပဲရင်းနှီးမြှုပ်နှံမှုသစ်တွေဖွံ့ဖြိုးရေးအစီအစဉ်သစ်တွေကလည်းပြည်သူတွေအတွက်အကျိုးရှိဖို့အတွက်နိုင်ငံတကာစီးပင်းစည်းကမ်းတွေအတိုင်းကိုက်ညီအောင်ဆောင်ရွက်မယ်လို့မျှော်လင့်တဲ့အကြောင်းလန်ဒန်မြို့တော်မှာကျင်းပခဲ့တဲ့ G8 ဆက်မှုအင်အားကြီးနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီညီလာခံကြေညာချက်ထဲမှာဖော်ပြထားပါတယ် G8 နိုင်ငံတွေထဲမှာ Britain, American, Germany, ပြင်သစ် Italy, Japan, Canada နဲ့ Russia နိုင်ငံတွေပါဝင်ပါတယ်ရှင်